စစ်မဲ့ဖြစ်ပွားနေတဲ့ရုရှားနဲ့ယူကရိန်းတို့ကြားအပြန်လည်ကျင်းသားလဲလှယ်အစီအစဉ်နဲ့ရုရှားတွေဖမ်းထားတဲ့ယူကရိန်းနိုင်ငံသားနဲ့နိုင်ငံခြားသား200ကျော်ပြန်ပြီးလွတ်မြောက်လာပါတယ်။ဒီကနေ့စက်တဘရီနေ့မှာယူကရိန်းကိုပြန်ရောက်လာတဲ့ယူကရိန်းနိုင်ငံသားက200ကျော်ရှိတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောပါတယ်
။ Сегодня у нас 215 хороших новин 215. Це однозначна перемога для наших
ребят. Ренгам пине дигни နိုင်ငံသား215ယောက်ပြန်ရောက်လာတာဖြစ်ပြီးသူတို့မိသားစုအနေနဲ့တွေ့ဆုံနိုင်တော့မယ်အပြင်ယူကရိန်းနိုင်ငံနဲ့လူမှုအတိုင်းအဝန်းအတွက်အောင်မြင်မှုဖြစ်တယ်လို့ပြောပါတယ်။ဒီထက်မှအများစုကမာရီယိုပိုကတမနီဆက်ယုံကိုခုခံကာကွယ်ခဲ့တဲ့တရဲကောင်းတွေဖြစ်တယ်လို့သမ္မတဇယ်လန်စကီကပြောပါတယ်။အခုလိုပြန်လွတ်လာဖို့အတွက်တူရကီကဂျောင်းဝင်ဆောင်ရွက်ပေးတာဖြစ်ပြီးအပြန်အလှန်အနေနဲ့ရုရှားလိုလာတဲ့တိုက်ခိုက်ခေါင်းဆောင်ဗစ်တာမက်ဒ်ဗက်ချက်အပါဝင်ရုရှားနိုင်ငံသားနဲ့ရုရှားလိုလာတဲ့ယူကရိန်းနိုင်ငံသား55ဦးကိုပြန်ပြီးလွှတ်ပေးခဲ့တာဖြစ်ပါတယ်။ပြန်လွတ်လာသူတွေထဲမှာအမေရိကန်2ဦးနဲ့ဗြိတိန်က5ဦးပါဝင်နိုင်ငံခြားသား10ဦးပါပြန်လွတ်လာတာဖြစ်ပြီးသူတို့လွတ်မြောက်ရေးအတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အချွန်းဝင်တဲ့ Sorry Ancient Mentor မဟာမက်ဘင်ဆာမန်ကဂျောင်းဝင်ဆောင်ရွက်ပေးခဲ့တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းမှာတိုက်ခိုက်မှုရုရှားအရန်တပ်သားတွေခေါ်ယူမဲ့သမ္မတပူတင်အစီအစဉ်ကိုမကျေနပ်တဲ့ဆန့်ကျင်ဆန္ဒပြပွဲတွေရုရှားနိုင်ငံတလုံးမြို့ပေါင်း40လောက်မှာဖြစ်ပွားပြီးတော့ထောင်နဲ့ချီအဖမ်းခံခဲ့ရတာဖြစ်ပါတယ်။